COVID-19 ကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မဲ့ခရီးသွားတွေအပေါ်ကိုဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးဆေးရုံမှာတိကျခွဲထားစောင့်ကြည့်မှု Hospital Quarantine လောက်ဆောင်မှုအတွက်လည်းနေရာနှစ်နေရာကိုထပ်မံတိုးချဲ့လောက်ဆောင်နေပါတယ်မြန်မာနိုင်ငံမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ဒီယောဂစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်နေသလိုပြည်တွင်းကိုဝင်ရောက်လာမဲ့ခီးသွားတွေအပေါ်ကိုလည်းကျန်းမာရေးကန့်သတ်ချက်တွေလှုပ်ဆောင်လိုက်တာပါ Hospital Quarantine လှုပ်ဆောင်မှုလူသူတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့ဆေးရုံနှစ်ခုမှာ14ရက်တာတိကျထားရှိစောင့်ကြည့်နေပြီးနောက်ထပ်နေရာ2နေရာမှာတိကျထားနိုင်မှုအတွက်ပြင်ဆင်နေပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျွန်တော်တို့ quarantine လုပ်ဖို့အတွက်ဝေဘာကီစေယုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေယုံမှာလုပ်တယ်ပြီးလှည့်ဖို့ပြင်ဆင်တင်တန်းကြောင်မှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော့ပြင်ဆင်ပြီးပြီးဒီအသင်ပြုခွင့်မှာရှိတယ်ကျွန်တော်တို့ဒီကျမနဲ့အားစားဝင်ကြီးဌာနပါဒီအဆောက်အုံမှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုဘယ်ပို့မလဲဒါကတော့လူနာနည်းများပါဘူးတင်တာပေါ့
COVID-19 ကိုထိချုံနိုင်ဖို့အတွက်မြန်မာနိုင်ငံကိုရောက်လာမဲ့ခီးသွားတွေအပေါ်ဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တစောင်းကိုမတ်လ15ရက်နေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာယောဂဖြစ်ပွားနှုန်းတက်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားကဒေဂုနဲ့ချောင်ပွပြည်နယ်တွေကို14ရက်အတွင်းခရီးသွားလာခဲ့တဲ့နိုင်ငံခြားသားတွေကိုမြန်မာပြည်ထဲဝင်ရောက်ခွင့်မပြုတော့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ခွင့်ပေးထားပြီးကျန်ရှိနေသေးတဲ့ယောဂဖြစ်ပွားရာဒေသကလာသူတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့နေရာတွေမှာသူတို့ကိုတည်ချထားရှိပြီး14ရက်တာ quarantine လုပ်ဆောင်သွားမယ်လို့သိရပါတယ်။ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ9နိုင်ငံကဝင်လာတဲ့ခရီးသွားဧည့်သည်တွေကိုစစ်စစ်ပြီးတော့14ရက်ကြာတိကျထားအသွားလာကန့်သတ်မှုကိုလည်းမတ်လ15ရက်နေ့ကလေးကစတင်ဆောင်ရွက်နေသလိုယောဂပြန့်နှံ့မှုအနေအထားအရနောက်ထပ်နိုင်ငံအရေးအတွက်တိုးမြင့်သွားမယ်လို့လည်းသိရပါဗျ။14ရက်ကြာတိကျခွဲဆောင်ကြည့်မဲ့နိုင်ငံ9နိုင်ငံကတော့တောင်ကိုရီးယား၊တရုတ်၊အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတို့ဖြစ်ပြီးတော့တန်တမန်တွေကိုဆိုရင်တော့ကိုနေထိုင်တဲ့နေရာမှာပဲတိကျခွဲနေထိုင်ရမှာဖြစ်ပါတယ်။
diplomatic ကြတော့သူတို့နဲ့ contact လုပ်လို့လည်းရတယ် quarantine လုပ်မယ်ဆိုရင် quarantine စီးနေစီးကန်းတွေကိုပေးချတာလိုက်နာဆောင်ရွက်မယ်ဆိုတာဒါယုံကြည်ရတယ်အဲ့ဒါပြင်ဆိုလို့ရှိရင်တော့ကျွန်တော်တို့ home quarantine လုပ်မှာပေါ့နော်တာမန်တွေဆိုလို့ရှိရင်တော့ကျွန်တော်တို့ကစေယုံ quarantine သို့မဟုတ် facility based quarantine ဟိုတို့ကညာပဲ risk နေတယ်သူတွေကြားတော့ခါကျကျွန်တော်တို့က active surveillance လုပ်မှာ active surveillance ဆိုသူတို့တဲခုနေတိုင်းနဲ့လိပ်စာယူထားမယ်သူတို့သက်ဆိုင်ရာညနေကျမ်းမာရေးဦးစီးဌာနမှာနေပြီးတော့သူတို့ရဲ့အခြေအနေတွေကိုပုံစံမြင်ရပြီးတော့ဒါမျိုးတွေ surveillance လုပ်တဲ့ဆက်နေလည်းရှိတယ်နော်ကျွန်တော်တို့မှာ
မြန်မာနိုင်ငံကိုလာမဲ့သူတွေအနေနဲ့လေရင်ပေါ်မတက်ခင်မှာအပူချိန်မြင့်တာချောင်းဆိုတာနဲ့အသက်ရှူမွားတဲ့လက္ခဏာတွေမရှိကြောင်းသက်ဆိုင်ရာနိုင်ငံတွေကအသိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့စေထောက်ခံစာပြဖို့လိုအပ်တယ်လို့လည်းဆိုရညွှန်ကြားချက်မှာပါရှိပါတယ်။ဒီအပိုင်းအတွင်းမှာကန့်သတ်နိုင်ငံတွေကနေဝင်ရောက်လာသူတချို့ကိုနေအိမ်တွေကနေပြန်ခေါ်ပြီးတိချထားစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။မနေ့ကဒီလိုညွှန်ကြားချက်ကြောင့်ရန်ကုန်နဲ့မန္တလေးလေဆိပ်ကနေဝင်ရောက်လာသူတချို့ကတော့14ရက်တာတိချထားစောင့်ကြည့်တာကိုမခံလို့ရကြောင်းသူတို့ရဲ့လာရင်းနိုင်ငံတွေကိုပြန်လှည့်သွားတာတွေလည်းရှိခဲ့ပါတယ်မြန်မာပြည်တွင်းမှာ COVID-19 တခွဲအတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ကြဖို့အတွက်တိုက်တွန်းထားပါတယ်ဒီယောဂဘူးကာကွယ်နိုင်မှုအတွက်လက်ကိုဆက်ပြားနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရဲ့ပါးစပ်အုပ်ဖို့နဲ့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်မှုကိုနှိုးဆော်ထားပါတယ်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း158နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ16ရက်စီးရင်တွေအရလူပေါင်း 38,000 ကျော်ကူးစက်ခံရတာပါသိဆုံးသူကတော့ 6,600 ကျော်ရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ပါတယ်